Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ16ရက်တနင်္ဂနွေည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2495 3250တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ခီထိုက်ပါ။တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကအာဏာသိမ်းဖို့ကြိုးပမ်းမှုကိုခုခံရင်းတည်ဆုံခဲ့ရသူတွေအတွက်အထိမ်းအမှားကြောက်တိုင်ကိုတူရကီသမ္မတကဖွင့်လှစ်ပေးပါတယ်။အမေရိကန်နိုင်ငံသားတဦးကိုထောင်ဒဏ်10နှစ်စီရင်ချက်ချတယ်လို့အီရန်ကဒီကနေ့ကြေညာပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်စာပေးပို့ခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြမဲ့သတင်းလှတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကရင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို
့ဒီတော့ရန်ဟီလီရဲ့ပထမဦးဆုံးအစည်းအဝေးကိုပြောလို့ရပါတယ်ကရင်ပြည်နယ်ကလား။အဲကျွန်တော်နားလေတာသူ့မန်တေကတော့ခြေခြေပင်းပင်းရှိပါတယ်။အဲဒါကြောင့်လည်းသူကအကက်သက်ကိုသူကကြီးတော်အောင်သူကလိုက်ကြည့်ရပါတယ်။အဲဒါပြီးတော့သူလိလာပါတယ်။
ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရဦးဝေဝင်းပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှကြားကြပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးစားမှုကိုစန့်ကျင်တွန်းလှန်ရင်းတည်ဆုံခဲ့ရသူ250တို့အတွက်အမှတ်တရအထိမ်းအမှားကြောက်တိုင်ကိုတူရကီသမ္မတရစ်စစ်ထီရဲ့အာဒဝန်ကဖွင့်လှစ်ပေးခဲ့ပါတယ်။သမ္မတအာဒဝန်ရဲ့ခန်းနားလာတဲ့သမ္မတနန်းတော်နဲ့မျက်နှာချင်းဆိုင်မှာတိစောက်ထားတဲ့အထိမ်းအမှားကြောက်တိုင်ထိတ်မှာတော့တူရကီနိုင်ငံရဲ့အမှတ်တင်ကြတာဖြစ်တဲ့ကျင်းနဲ့လာချမ်းပုံကိုတိစောက်ထားပါတယ်။သမ္မတနန်းတော်ရဲ့ဗလီဝစ်ကျောင်းမှာဒီကနေ့တင်းနှင်းကနေနဲ့မနက်အာယုံတက်စူတောင်းပွဲအပြီးကျင်းပတဲ့အထိမ်းအမှားကြောက်တိုင်ဖွင့်ပွဲကိုတော့ထောင်နဲ့ချီတဲ့လူထုတက်ရောက်ခဲ့တာပါ။ဇူလိုင်လ15ရက်နေ့အာနာသိန်းကြံစီမို့နှစ်ပတ်လည်နေ့ကိုပထမဆုံးအချိန်ကျင်းပတဲ့အခမ်းအနားအတွင်းဒီကနေ့တင်းနှင်းကနေနဲ့အစောပိုင်းလွှတ်တော်အဆောက်အအုံအပြင်မှာသမ္မတအာဒိုဝန်မင်ကွန်ပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာနာသိန်းကြံစီမို့နောက်ပိုင်းနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားချက်ကိုနောက်ထပ်သက်တမ်းတိုးမလားဆိုတာကိုမနစ်ဖြန်တင်းနှင်းလာနေမှာနိုင်ငံရဲ့ထိတ်တန့်လုံခြုံရေးဆိုင်ရာအကြံပေးအဖွဲ့နဲ့ဆွေးနွေးမယ်လို့သမ္မတအာဒိုဝန်ကပြောပါတယ်။တေရန်အပြစ်ပေးခြင်းကိုပြန်လဲကျစ်သုံးဖို့လွှတ်တော်ဘက်ကဥပဒေပြုတ်ပေးမယ်ဆိုရင်လေသူ့အနေနဲ့ချက်ချင်းအတီးပြုတ်မှာဖြစ်တယ်လို့သမ္မတအာဒိုဝန်ကပြောပါတယ်2016ခုနှစ်ဇူလိုင်လ15ရက်နေ့ညမှာစစ်တပ်တပ်ဖွဲ့တချို့ကအာဏာသိမ်းဖို့ကြံစီခဲ့ကြတာပါအာဏာသိမ်းကြံစီမှုကိုတားဆီးခဲ့ကြသူတွေတဲကလူပေါင်း150တည်ဆုံးခဲ့ရပြီး2000ကျော်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell က Republican တွေအစ်စ်ပြန်လဲရေးဆွဲလိုက်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းအပေါ်လုံထုံးလုံးနီးဆိုင်ရာမဲခွဲဆုံးဖြတ်တာတွေကိုဆိုင်းငံ့သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ထက်လွတ်တော် Mitch McConnell စနေနေ့ကသူ့ရဲ့ဘယ်ဘက်မျက်လုံးအပေါ်မှာတွေးခဲနေတာကိုခွဲစိတ်ဖယ်ရှားပြီးတဲ့နောက်ဆရာဝန်တွေကသူ့ကို Arizona ပြည်နယ်မှာတပတ်ကြာဆက်နေဖို့အကြံပေးတယ်လို့သတင်းထွက်လာပြီးမှ McConnell ကအခုလိုကြေညာခဲ့တာပါ။ကျွန်တော်နဲ့ Elaine ပါဝင်အထက်လွှတ်တော်မိသားစုတစ်ခုလုံးက John McCain အမြဲဆုံးပြန်ကောင်းလာဖို့အတွက်ဆုတောင်းပါတယ်ဆိုပြီးတော့ Mr. McConnell ကသူ့ရဲ့ညီညာချက်ထဲမှာပြောထားပါတယ်။ဩဇာကြီးပါတဲ့အထက်လွှတ်တော်အမတ် John McCain လွှတ်တော်မတက်နိုင်တဲ့အချိန်မှာအထက်လွှတ်တော်မှာအကျိတ်နဲ့ဖြစ်နေတဲ့ကျောင်းဝါရေးဆောင်ရှားမှုဥရေဂျန်နဲ့ပတ်သက်ပြီးမဲခွဲဖို့လှုပ်တာကထိခိုက်မှုတွေရှိလာနိုင်ပါတယ်။အထက်လွှတ်တော်မှာရှိတဲ့ Republican တွေအနေနဲ့လွှတ်တော်လှုပ်ထုံးလုံးကြီးအရတားဆီးဖြစ်နေတာကိုကြော်ဖြတ်နိုင်ဖို့အတွက်မဲ90လိုအပ်နေပါတယ်။Republican တွေဟာအထက်လွှတ်တော်မှာအမတ်နေရာ52နေရာရထားပေမဲ့အထက်လွှတ်တော်အမတ် Rand Paul နဲ့ Susan Collins တို့ကဒီဥရေဂျန်ကိုမဲမပေးဘူးလို့ပြောထားပါတယ်ခင်ဗျာ
။အီရန်နိုင်ငံတွင်းစိတ်ဝင်ထိုးဖောက်ဝင်ရောက်မှုစွဲချက်နဲ့အမေရိကန်နိုင်ငံသားတဦးကိုထောင်ဒဏ်10နှစ်ကြာခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချတယ်ဆိုတရားစီရင်ရေးဆိုင်ရာပြောခွင့်ရကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ထောင်လန်းရဲ့အဖွဲ့ကဖော်ထုတ်ဖန်ဆီးခဲ့တဲ့ဒီလူကိုတော့တရားရုံးကထောင်လန်းဆဲနှင့်ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့တရားစီရင်ရေးဆိုင်ရာဒုတိယအကြီးအကဲဂိုလန်ဟူစိန် မိုးစနီအီဂျေးကရုပ်မြင်သံကြားကနေတဆင့်ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒီပုဂ္ဂိုလ်ရဲ့နာမည်ကိုထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ဒီပုဂ္ဂိုလ်ကနှစ်နိုင်ငံသားခံယူထားသူဖြစ်ပြီးအမေရိကန်နိုင်ငံသားနဲ့နောက်တခြားနိုင်ငံသားအဖြစ်ခံယူထားတာလို့ပြောခွင့်ရကပြောပါတယ်။ထောက်လှမ်းရေးလှုပ်ဆောင်မှုအစိုးရကိုစန့်ကျင်မှုမှာပူးပေါင်းဆောင်ရွက်မှုတွေနဲ့အမေရိကန်၊ဗြိတိန်၊ဩစတြေးလျ၊ကနေဒါနဲ့ပြင်သစ်နိုင်ငံတို့ကနှစ်နိုင်ငံသားခံယူထားသူအများအပြားကိုအီရန်နိုင်ငံကဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်လူလူရဲ့ထောက်ခံမှုဟာပြီးခဲ့တဲ့နှွေဦးကာလကလေးကကြာဆင်းလာခဲ့တယ်လို့လေးလာကောက်ယူမှုစစ်တမ်းအတွက်တစ်ခုကဆိုလိုက်ပါတယ်။ Washington Post နဲ့ ABC သတင်းဌာနတွေရဲ့နောက်ဆုံးကောက်ယူမှုစစ်တမ်းတွေအရတော့သမ္မတထရမ့်အပေါ်လူလူရဲ့ထောက်ခံမှုဟာပြီးခဲ့တဲ့ April က42ရာခိုင်နှုန်းရှိရာကနေအခုခါမှာ36ရာခိုင်နှုန်းအထိကြာဆင်းလာခဲ့တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲသူ့အပေါ်မထောက်ခံတဲ့ရာခိုင်နှုန်းက53ရာခိုင်နှုန်းကနေ58ရာခိုင်နှုန်းအထိတက်လာနေပြီးဒီထဲက48ရာခိုင်နှုန်းကတော့သမ္မတရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လုံးဝကိုမထောက်ခံဘူးလို့ဆိုပါတယ်။သမ္မတဟောင်းဘီလ်ကလင်တန်နဲ့ဘရော့အိုဘားမားလက်ထက်တွေမှာလူလူထောက်ခံမှုဒီလောက်ထိမကြဆင်းခဲ့ပဲသမ္မတဂျော့ဂျ် W. ဘော့ရဲ့ဒုတိယအကြိမ်သမ္မတတန်းအတွင်းမှာတော့အခုလောက်ထိကိုရောက်ကြဆင်းခဲ့ဘူးတယ်လို့ Washington Post သတင်းစာကြီးကဆိုပါတယ်။အမေရိကန်နိုင်ငံမှာနေထိုင်နေကြတဲ့လူဦးရေ48ရာခိုင်နှုန်းကတော့ကမ္ဘာမှာအမေရိကန်နိုင်ငံရဲ့ယက်တီမှုအစဉ်ဟာသမ္မတထရမ့်လက်ထက်မှာထိခိုက်ကြဆင်းလာနေတယ်လို့ယူဆနေပြီး29ရာခိုင်နှုန်းကတော့အမေရိကန်ရဲ့ယက်တီမှုအစဉ်ဟာတက်လာတယ်လို့မှတ်ယူနေပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွေးနွေးဆွေးနွေးတဲ့ကိစ္စအပေါ်မှာတီးကြားမေးခွန်းထုတ်ခဲ့တဲ့အခါမှာတော့အမေရိကန်ပြည်သူ48ရာခိုင်နှုန်းကသူတို့အနေနဲ့သမ္မတထရမ့်ကိုလုံးဝယုံကြည်မရှိဘူးလို့ပြောကြလိုက်ပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00 ကနေ10:00အစီအစဉ်မှာတော့စိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရွေးမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းပန်စာကအ мян ချောဖို့လမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရာညွှန်ကြားရေးမှူးချုပ်လည်းပဲဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတက်မတော်ဘက်ကတိုင်ကြားခဲ့တာနဲ့ပတ်သက်ပြီးတော့တောင်းပန်တာပါဒါပေမဲ့တောင်းပန်ချက်အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ဘူးလို့တော့မြန်မာအစိုးရကတုံ့ပြန်ပါတယ်ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ပြောဆိုချက်နဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ကိုသတိပေးဆုံးမလိုက်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကြေညာချက်ထုတ်ခဲ့ပါတယ်တက်မတော်ဘက်ကတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစီရေးဥတီချက်ကိုထိခိုက်စေနိုင်တဲ့အပြင်အစိုးရနဲ့တက်မတော်လူလူနဲ့တက်မတော်ကြားဆက်ဆံရေးကောင်းမွန်စေဖို့စဉ်ဆက်မပြတ်တိစောက်ရမယ့်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ထားပါတယ်။ဒါကြောင့်ဝန်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်တာကြောင့်လိုအပ်သလိုစီစစ်အရေးယူဖို့တင်ပြရပါတယ်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
ထောင်နဲ့ချမှတ်ခံထားတဲ့ထင်ရှားတဲ့လူခွင်ရေးလှူရှားသူတို့ကိုတရုတ်အစိုးရကလွှတ်ပေးလိုက်ပါတယ်။ထောင်နဲ့လင်းနေကြခံခဲ့ရပြီးတဲ့နောက်မှာမနေ့စနေနေ့ကရှူဂျီယောင်ပြန်လွတ်လာခဲ့တာဖြစ်ပါတယ်။သူ့ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှေ့နေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောခဲ့ပါဘူး။အများပြည်သူတည်ငြိမ်ရေးကိုပြပြားစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူလူတို့စီယုံပွဲတစ်ခုကိုဦးဆောင်လှူရှားခဲ့တယ်ဆိုတော့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်ဆင်ခံခဲ့ရတာဖြစ်ပါတယ်။ဆိုရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှာရေရေရာမရှိတဲ့ဒီဆွဲချက်ကိုတုံးလာလို့လေတက်ကြွလှူရှားသူတွေကပြောပါတယ်ရှူဂျီအောင်ကအရသာတက်လှူရှားမှု New Citizens Movement ရဲ့တီထောင်သူတဦးလည်းဖြစ်ပါတယ် New Citizen Movement လှူရှားမှုကွန်ရက်ကဗီဂျင်းမြို့တော်နဲ့တခြားမြို့တွေမှာငင်းညမ်းစွာဆန္ဒပြခဲ့ကြတဲ့သူတွေစုစည်းထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အနာရတရုတ်ကွန်မြူနတီပါတီရဲ့မူလညီမှန်းချက်ပေါ်မှာအခြေခံပြီးတောင်းရတာဖြစ်ပါတယ် New Citizen Movement ရဲ့အတွေးခေါ်ကအစိုးရကိုဖြုတ်ချဖို့မဟုတ်ပဲခိုင်မာလာဖို့ဖြစ်တယ်လို့ရှူဂျီအောင်က2010ပြည့်နှစ်ကအစေးတစ်ပုဒ်မှာရေးသားခဲ့ပါတယ် ဒီနိုင်ငံထဲမှာလူဒန်းသားတရက်ကိုဖယ်ရှားပြီးတခြားလူဒန်းသားတရက်နဲ့စားထုတ်ဖို့မဟုတ်ဘဲသာသာသာဖြစ်လာစေဖို့ဖြစ်တယ်လို့ရေးသားခဲ့ပါတယ်။နိုင်ငံတော်မှာလူလူအနေနဲ့ညစာစားပွဲတွေမှာစုစည်းတက်ရောက်ပြီးလူမှုရေးရာကိုဆွေးနွေးကြဖို့နောက်အများပြည်သူဆိုင်ရာနေရာတွေမှာဆိုင်းပုတ်လေးတွေခြံပြီးလူသိမ့်မများတဲ့လူလူချီတက်ပွဲတွေလုပ်ကြဖို့ New Citizen Movement ကအတွေးခေါ်ဖြန့်ခဲ့တာဖြစ်ပါတယ်။ယူဂျီအောင်ကိုအနိကစောင့်ကြည့်မလားဒါမှမဟုတ်နေညအကျေကျုပ်နဲ့ထားမလားဆိုတဲ့ပေါ်သူ့ကိုထောက်ခံသူတွေကတည်ခြင်းနေကြပါတယ်။တရုတ်နိုင်ငံမှာလူသိအများဆုံးလူခွေအကျဉ်းသားနိုဝင်ငင်းကြီးစုရှင်လူရှောက်ဖို့တည်ဆုံးပြီးတဲ့နောက်ရပိုင်းတွင်းမှာပဲယူဂျီအောင်ပြန်ပြီးတော့လွတ်မြောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
စစ်သွေးကြွတွေနဲ့တိုက်နေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေအစီကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတွားရောက်ခဲ့တဲ့နိုင်ငံတောင်ပိုင်းပြည်နယ်ကကြောင်းမှာအလုံလုံနေတဲ့အလုံသမား၄ယောက်ကိုအဘူစီးရဲ့စစ်သွေးကြွလို့တန်လျာရှိရတဲ့တနတ်သမားတွေကဖမ်းသွားတဲ့အကြောင်းအာဏာပိုင်တွေကပြောပါရတယ်။ဆူလူခရိုင်ပါတီကူးမြို့ကကျောင်းဝင်းထဲကိုစစ်သွေးကြ20လောက်စနေနေ့ညသကောင်းကျော်အချင်းကဝင်လာပြီးစေးတုံနေတဲ့သူနဲ့လက်သမား6ယောက်ကိုဖမ်းဆီးခဲ့ပါတယ်။ဒီထက်ကတယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပြီးရဲကိုအကြောင်းကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ဖိလစ်ပိုင်စစ်တပ်ကနောက်ထပ်တယောက်ကိုကယ်တင်နိုင်ခဲ့ပါတယ်။မနီလာမြို့တောင်ဘက်ကမိုင်990အကွာမှာရှိတဲ့ရှူလူမြို့ဟာမွတ်စလင်များစုနေထိုင်တဲ့မြို့ဖြစ်ပြီးသမ္မတဒူတာတီဟာအဲ့ဒီရှူလူမြို့ကိုစနေနေ့ကတွားရောက်ခဲ့တာပါ။အဲ့ဒီမှာစစ်သွေးကြွတွေနဲ့တိုက်ပွဲအတွင်းတညာရခဲ့တဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုစုတစိတ်တွေချီးမြှင့်ခဲ့တာဖြစ်ပါတယ်
။ Manchester United အသင်းအနေနဲ့ပေါ်တူဂီတိုက်စင်မှုရိုနောလ်ဒိုကို Real Madrid အသင်းကနေ Old Trafford ကိုပြန်လည်ခေါ်ယူကိစ္စဟာမဖြစ်နိုင်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ Man United ပြဂျိုဇေ မိုရီညိုကပြောလိုက်ပါတယ်။ Ronaldo အနေနဲ့ Real Madrid အသင်းကနေထွက်ခွာနိုင်ရည်ရှိတယ်လို့မယူဆတာကြောင့်သူ့အနေနဲ့ဒီကိစ္စမှာအချိန်ကုန်ခံကျင်ဘူးဆိုပြီးတော့ Mourinho ကပြောလိုက်တာပါ။ Manchester United အသင်းဟာ American ပြည်တော်စုကိုရာသီကြိုချီဆန်းပွဲကစားဖို့အတွက်ရောက်ရှိနေပြီးတော့စနေနေ့ညနေပိုင်းက LA Galaxy အသင်းနဲ့ကစားတာမှာ5-2နဲ့နိုင်ပြီးတဲ့နောက်မှာ Man United ပြ Mourinho ကအဲ့လိုပြောခဲ့တာပါ။ Man United အတွက်ဂိုးတွေကိုတော့ England တိုက်စစ်မှု Rashford က2ဂိုး၊ Fellaini, Mkhitaryan နဲ့ Martial တို့က2ဂိုးစီသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမတ်တကင်ထိုင်းနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါရှင်ဆက်လက်ပြီးတော့အပတ်စဉ်တင်ဆက်တဲ့မြန်မာရေးစင်နဂန်ကိုမတင်ဆက်ခင်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကရင်ပြည်နယ်ကိုတွားရောက်ခဲ့တဲ့အကြောင်းနဲ့အရင်စပါမယ်ရှင်မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုလာရောက်စုံစမ်းဖို့ရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာဒီကနေ့မှာတော့ကရင်ပြည်နယ်ကိုရောက်ရှိနေပြီးကရင်ပြည်နယ်အစိုးရအဖွဲ့နဲ့ကရင်လူမှုအဖွဲ့အစည်းတွေကိုတွေ့ဆုံနေတယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးပြောခွင့်ရကပြောပါရတယ်။ဒါဟာကရင်ပြည်နယ်ကိုကုလအထူးကိုယ်စားလှယ်ပထမဦးဆုံးကျင်းသွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်မေဆန်ဟီလီဟာသူ့ရဲ့12ရက်တာခီးစဉ်အတွင်းမနေ့ကတော့ရှမ်းပြည်နယ်ကိုသွားရောက်ခဲ့တာပါကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်မေဆန်ဟီလီပထမဦးဆုံးအကြိမ်သွားရောက်တာဖြစ်တဲ့ကရင်ပြည်နယ်ခီးစဉ်အတွင်းမှာတော့ကရင်ပြည်နယ်အစိုးရနောက်ကရင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံနေတဲ့အကြောင်းကုလအထူးကိုယ်စားလှယ်မေဆန်ဟီလီနဲ့အတူခီးစဉ်မှာလိုက်ပါနေတဲ့ကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးတာဝန်ခံဦးအေးဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါရတယ်
ဟုတ်ကဲ့ပြင်ဒီနေ့ဒေါက်တာရန်ကြီးကြီးနဲ့ဖွဲ့ရပါတော့ဒီနေ့ကရင်ပြည်နယ်ဆာအမျိုးရောက်ပါတယ်။အဲရောက်ပြီးတော့ဒီကရင်ပြည်နယ်ဆူရနဲ့တွေ့ပြီးတော့ပါပြီ။အခုဒီနေ့ကျန်တာတွေကတော့ရက်သက်အဖွဲ့စည်းနဲ့တွေ့လို့ပါပဲ
။ဟုတ်ကဲ့အဓိကကဒီကရင်ပြည်နယ်ကအငယ်ဒါပထမဦးဆုံးချိန်ခီးစဉ်လို့ပြောလို့ရလားရှင်
။ပြောလို့ရပါတယ်ခင်ဗျာ။ဒါဒီဒေါက်တာရန်ကြီးကြီးရဲ့ပထမဦးဆုံးခီးစဉ်လို့ပြောလို့ရပါတယ်ကရင်ပြည်နယ်ရောက်တာ။
ဟုတ်ကဲ့ဘာကြောင့်သူကရင်ပြည်နယ်ကိုဒီတစ်ခေါက်မှာရွေးချယ်ရပါလဲအင်ကေဟုတ
်ဒီလိုနားလေတာသူမန်တေကတော့ကြေကြေပြင်းပြင်းရှိပါတယ်အဲဒါကြောင့်လည်းသူကအကက်ဖက်ကိုသူကပြည်သူအောင်သူကလိုက်ကြည့်ရပါတယ်လိုက်ပြီးတော့သူလေ့လာပါတယ
်အခုဒီကရင်ပြည်နယ်အစိုးရဖွဲ့နဲ့တွေ့ရတဲ့အခါမှာပေါ့နော်အင်ကေအဓိကဘလို့အကြောင်းအရာကြီးဆွေးနွေးပြပါလဲရှင
်အဲဒါကတော့တကားပြည်စီတဲ့အတွက်ကျွန်တော်ဒီဟာကိုတော့ပြောလို့မရှိပါဘူး
ဟုတ်ကဲ့အခုကတော့ရက်ဖက်အဖွဲ့စည်းရနဲ့တွေ့ဆုံနေတဲ့အနေအထားမှာရှိတာပေါ့နော
်
ဟုတ်ကဲ့ဒီကရင်ပြည်နယ်ခီးစဉ်ပြည်ရောဘယ်ကိုသွားဖို့ရှိပါလဲရှင
်အတားပြီးတနေပြီးတော့တက်မှာပါ
ဟုတ်ကဲ့နေပြီးတော့မှတောင်ဆန်းစုကြည်နဲ့တွေ့ဆုံမှုအစီအစဉ်ရောရှိပါလားရှင
်ရှိမယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့ကျွန်တော်ဒီအစီအစဉ်တွေကတော့အသေးသေးကျွန်တော်မသိသေးပါဘူ
းကရင်ပြည်နယ်ကိုလာလေ့လာတဲ့ကုလသမဂ္ဂအနေနဲ့ကရင်လူမှုရင်ဆိုင်တွေ့ကြုံရတဲ့အခက်အခဲတွေကရင်ပြည်နယ်အတွင်းကဆက်ရုံအလုပ်ရုံတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနိုင်တဲ့အခြေအနေအနေအထားတွေကိုအဓိကထားလေ့လာတင်ပါတယ်လို့တာကဘောလူငယ်အဖွဲ့ကနော်ပြီးတလောကအကြံပြုပါတယ
်ဒီလူမျိုးချင်းပြည်နယ်ကိုလာပြီးတော့ဟိုလေ့လာတယ်အဓိကကတော့ဒီတနင်္လာနေ့ဆက်ချင်ရင်ဒီဒုက္ခတွေဆက်မှရှိနေတယ်ဟိုပြီးတော့ကျွန်တော်ပြည်သူတွေလည်းပြန်လာပါမယ်လေအဓိကမြင်ရပါတော့နော်ဒီကတော့ခုပြည်ပြည်နယ်မှာအဓိကထောက်ပြတဲ့ခါကတော့ဒ
ကျွန်တော်ကစားတော့ကျမတို့ကပထမတစ်ခေါက်မှာစစ်တန်ကြောက်ပေါ့နော်ကျမတို့ကချက်ပြေးခဲ့ရတယ်ဒါပေမဲ့နောက်ပိုင်းကျရင်ဒီတပွားပအုပ်ချင်းပေါ့တပွားပအုပ်ချင်းပစ္စည်းမှုကြောင့်ကျမတို့နောက်ပြင်ပေါ့ချက်ပြေးရမယ်တင်ရှိတယ်ပေါ့နော်ကရင်ပြည်နယ်ကိုအခုလိုကုလအထုကိုယ်စားလှယ်လာရောက်လေ့လာနေချိန်မှာကရင်ပြည်နယ်တွင်းကစီးရေးပဋိပက္ခတွေကြောင့်နေဆက်တွေကိုတင်းချောင်းသွားရတယ်ကရင်စစ်ဘေ
ကျွန်တော်တို့တင်းနေတွေ့လာတယ်၊ငွေတွေ့လာကြည့်ရတယ်၊ပတ်မှုဝင်လေ၊ဘာမှသူတို့ကမပြောဘူး။ဒီလိုချင်းသူတို့ကျွန်တော်တို့တက္ကသိုလ်ကနေသိခေါ်ပါလေ။ကျွန်တော်တို့ကဘာမှမရှိဘူး
။ကုလသမဂ္ဂအနေနဲ့ကရင်ဒုက္ခသည်တွေအရင်နိုင်ငံတော်ကိုတိုက်တွန်းပေးဖို့ကိုလည်းအုံဖြံဒုက္ခသည်စခန်းရဲ့တာဝန်ခံဥက္ကဋ္ဌဦးစောဝါထီကလည်းပြောပါရယ်
။ကုလသမဂ္ဂကလည်းနိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းသတိနဲ့အမှန်ပမာဉ်စမှာရှိတဲ့ဒုက္ခသည်တွေကျန်လာဖို့သူကတော့ကြိုးစားပါတယ်တဲ့။သူစုယုံနေတော့မပြီးဘူးပေါ့။အဲ့ဒီလူတွေအတွက်စားဖို့နေရေးပညာရေးစားမလူမှုရေးစားစားရေးရာကူညီဖို့အတွက်တိုက်တွန်းတဲ့အပေါ်မှာလက်ရှိအစိုးရဆိုလည်းကောင်းစမတော်ဆိုလည်းကောင်းဒီကံပြည့်တဲ့ကိုလက်ခံပြီးတော့အကောင့်ထဲပေါ်သွားမယ်လို့တော့ကျွန်တော်တို့ကတော့ယုံကြည်ကြပါတယ်နော်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မေရှန်ဟီလီဟာသူ့ရဲ့ကရင်ပြည်နယ်ခီးစဉ်အပြီးမှာတော့နေပြည်တော်ကိုခီးစပ်ဖို့ရှိပါတယ
်မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့မြမရေးဆွေးနွေးခွင့်အလှည့်ဖြစ်ပါတယ်မြန်မာနိုင်ငံမှာနှင့်ပေါင်းများစွာကြောင့်နိုင်ငံရေးစီးပွားရေးလူမှုရေးအခြေခံအဆောက်အအုံတွေပြည့်စည်ယိုယွင်းနေကြတာမို့ NLD အစိုးရအနေနဲ့ဒီအခြေခံအဆောက်အအုံတွေပြန်လည်တည်ဆောက်ရစေကာလမှာချက်ချင်းဆိုသလိုတိုးတက်ပြောင်းလဲမှုတွေကိုမဖော်ဆောင်နိုင်ဖြစ်ရတယ်လို့88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ကိုထေးကျွဲက VOA ကိုပြောပါတယ်ဦးသိန်းစိန်အစိုးရအချိန်ဟာအသွင်ကူးပြောင်းမှုဖြစ်ပြီးပြုပြင်ပြောင်းလဲမှုတွေကိုတော့ခုချိန်မှစတင်နေရတာဖြစ်တယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုကိုအလဲပါရောက်ရှိနေတဲ့ကိုထေးကျွယ်ကိုဝါရှင်တန် DC VOA စတူဒီယိုမှာကိုသားညွတ်ဦးတွေ့ဆုံမင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ကိုထေးကျွယ်ကလာပြီးတော့ view ပါလာပြီးတော့မင်းမြန်ရန်ကိုလက်ခံဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော
်ဟုတ်ကဲ့
ကျွန်တော်အဓိကတော့မြန်မာနိုင်ငံအပြောင်းလဲတဲ့ပတ်သက်လို့ကိုထီးကျွယ်အမြင်သိချင်ပါတယ်အခုကပြောမယ်ဆိုရင်မြန်မာနိုင်ငံပြည်ပြောင်းလဲရေးလှုပ်လာတယ်အရင်သမရဦးသိန်းစိန်လက်ထက်မှာတော့ဆိုရင်ဒေါ်လီသီသသာပြောင်းလဲမှုတွေမြင်ခဲ့ရတယ်နိုင်ငံတကာကလည်းအသိမှတ်ပြုကြပါတယ်ဦးသိန်းစိန်ဆိုရအောင
်
အခုဒီဆူကတက်လာပြီးတဲ့အချိန်ဒီမှာပြည်ပြောင်းလဲမှုလုပ်ငန်းတွေနဲ့ပတ်သက်လို့ဘယ်လိုအခြေအနေရှိလဲကိုထီးကျွယ်သုံးသပ်မိလောက
်2010ကနေပြီးတော့စပြီးတော့သမရဦးသိန်းစိန်ပြည်ပြည်ကြောင်လေးရစပြီးတော့လုပ်ခဲ့တယ်ပေါ့နော်ဒီ jury government ပြန်ဖြစ်လာတယ်အရင်ကတော့ defect ပေါ့ဟိုအချိန်ကြီးအရအတိမပြုထားတာဒီဘက်ကျတော့ကျွန်တော်တို့ကရေကောက်ပွဲရှိလာတယ်လွှတ်တော်ရှိလာတယ် constitution ရှိလာတယ်ပေါ့ဖွဲ့စည်းပုံရှိလာတယ်ဆိုတော့တရားဥပဒေပြုရေးမှန်တိုင်းကိုဟိုသူတို့အခြေချနိုင်ခဲ့တယ်ကောင်းပါလေဒါလေ2015မှာအခုအနော်ဒီပါတီကနေပြီးတော့ overwhelming majority 9 ਨੇ ကျွန်တော်တို့9ပြီးတော့အခုတာဝန်ယူခဲ့တာတစ်နှစ်ကျော်ပဲရှိသေးရလေ60လုံးလုံးမှာဟိုကျွန်တော်တို့လုံးတဲ့ခါလေးကအရန်ကိုနှောင့်နှေးခဲ့တာပေါ့အထူးသဖြင့်စီးပွားရေးအခြေခံအဆောက်အုံတွေပေါ့
ကျွန်တော်ခုနအဲ့လိုပြောလို့ကိုတိကျပြောလို့ကျွန်တော်တို့ဒီအခြေခံအဆောက်အုံတွေအရင်ဒီစီးပွားရေးပဲဖြစ်စီကျန်းမာရေးလူမှုရေးဖြစ်စီနှစ်ပေါင်းများစွာကျစီခဲ့တယ်အားနေခဲ့တယ်ဒီချင်းလေးတစ်ခုတည်းကိုပဲကျွန်တော်အပြစ်ပိုးလို့ရမှာဘာလို့လဲတစ်နှစ်ခွဲလောက်ကြာပြီကျွန်တော်တို့အင်းမြန်တီးလောက်ဒီစီပွားအထူးဖြစ်စီပွားရေးနဲ့ပတ်သက်လို့ပေါ့ထင်တယ်လောက်မျှော်မှန်းတယ်လောက်တက်မလာဘူးပြောင်းလဲမှုတွေအားနေရဆိုတဲ့ကိစ္စမှာဒီပြီးခဲ့တဲ့စနစ်ဟောင်းကိုပဲအပြစ်ပြောနေရမှာလားတခြားအခြေအနေတွေကမရှိနိုင်ဘူးလား energy ကိုလိုက်ကောလုံရည်ကံရည် capability လုံနိုင်စွမ်းသူတို့မအားနေနေလို့မဖြစ်နိုင်ဘူးလ
ားအဲ energy အရင်အားနေတော့မဟုတ်ဘူးလားဟိုလုံနေတယ်လုံနေတော့တွေ့ရတယ်ဘာပေါ့မူဝါဒရေးချမှတ်ထားတယ်မူဝါဒဆက်နေရအစသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတက်ရေးမျက်နှာမူမယ်ဆိုလို့ရှိရင်တခုတော့ရှိတယ်ပေါ့ကကျွန်တော်တို့ကဖွံ့ဖြိုးတိုးတက်ရေးကိုတကယ်သွားပြီဆိုလို့ရှိရင်တော့ဒီဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့ကအခြေခံဤအားလုံးကိုပြင်ဆင်ရမှာဗျစီးပွားရေးဘက်မှာလည်းပြင်ဆင်ရမယ်နိုင်ငံရေးဘက်မှာလည်းပြင်ဆင်ရမယ်ယထာလန်းနေလိုပဲလေ parallel သွားနေတာမြင့်မြင့်သွားနေတာဟိုတစ်ဖက်နဲ့တစ်ဖက်ဘယ်ရောက်ပို့ပြီးတော့အရေးကြီးတယ်လို့ပြောလို့မရဘူးArab Israel စစ်ဖြစ်နေတော့မှာအခုချိန်ကြည့်အောင်မှာမက်ကွန်လည်းမရှိသေးဘူးထင်တယ်အစ္စရေးပါလေအဲ့လိုပေါ့ငင်းငင်းမရှိရင်တကယ်ရင်းနှီးမြှုပ်နှံမှုတွေဝင်မှုမလွယ်နိုင
်ဘူးဒါဆိုအခုလက်ရှိအဆွေအားကတော့သူကတော့ဒေါ်စန်းစုကြည်ဆွေအားကငင်းငင်းရေကိုတော့ဦးစားပေးပြီးတော့လုပ်နေပါတယ်တကယ်တော့ငင်းငင်းရေရောလူတော့ခီးပေါက်တယ်လို့ရောတွက်လို့ရလား
ပွင့်လင်းပြောရင်မပေါက်သေးဘူးအဲယူ UNFC ဝက်ထတာအစပေါ့နော်ဟိုကျွန်တော်တို့ကတကယ်ဖက်ဒရယ်ပြောင်းစုကိုပွားမယ်ဆိုရင်တိုင်းသားပြပောင်းစုရဲ့ဒီလိုမျိုးပွဲသွားရဲ့ဆိုတဲ့ဟာမျိုးကျွန်တော်တို့လည်းစိတ်မကောင်းပါဘူးနော်ပြီးတော့ကျွန်တော်တို့တကယ်မျောလင်းခဲ့တဲ့ဒုတိယပင်လုံးပေါ့ဒုတိယပင်လုံးမှာတော်တော်များများဟိုရောက်နေမယ်လို့ထင်တာဒါပဲလို့ပစ္စည်းမှုပိုင်းနည်းနည်းအားနည်းရထင်တယ်တကယ်တမ်းဆိုလို့ရှိရင်တော့ကျွန်တော်တို့ကတကယ်ဖွံ့ဖြိုးတိုးတက်ရေးသွားနိုင်ဖို့အတွက်ဆိုလို့ရှိရင်စစ်တပ်ကဒီအစိုးရဘက်ကရောအားလုံးကလေတော်တော်ဘက်ကရောလူထုဘက်ကရောအားလုံးဟာကြက်ခံရမယ့်တာဝန်တွေပေါ့နော်ကိုကြက်ခံမယ်ဆိုတော့စိတ်ထားမျိုးရှိရမှာပေါ့ပြီးတော့နိုင်ငံရေးဆန္ဒပေါ့ဒီ political wish ကိုရှိမှာဖြစ်မှာငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးဒါတွေကကျွန်တော်တို့ကဒီအစိုးရလက်ထက်မှာပဲလုပ်ရမှာဗျအခုကျန်တဲ့၃နှစ်ကျော်ကာလပေါ့၃နှစ်ကျော်ကာလမှာကျွန်တော်တို့အဲ့ဒုံလုံးလုံးမယ်ဆိုလို့ရှိရင်ပြီးနိုင်ပါလေပြီးနိုင်တယ်ဒီနှစ်ခုစလုံးပါလေဒါမှပဲနောက်ဖွံ့ဖြိုးရေးကိုသွားနိုင်ပါဘူးအဲဘုန်းတော်ကိုသားညုံမေးသလိုပါဗျာဟိုပြီးခဲ့တဲ့ကာလတွေမှာဖြစ်ခဲ့တဲ့ဟာတွေကိုအခုတပြိုင်တည်းပုံပြီးတော့ဒီတစ်နှစ်တော်ကာလတည်းမှာမဖြစ်ရကောင်းလားလို့ကျွန်တော်တို့ကပြောလို့တော့မရဘူးပေါ့ဒါပေမဲ့လို့တွတ်တော်ကလည်းဘူဝရဘိုင်းမှာဥပဒေဘိုင်းမှာready ဖြစ်နေရမယ်ကြာဟိုလိုအပ်တဲ့ဟိုကိုနှစ်ကပြောသေးပါတော့ဟိုကျွန်တော်တို့က taxation policy ပေါ့ဗျာအခွန်ပေါ့နော်ဟို tax တွေပြီးတော့ financial policy တွေ honorary policy တွေငွေကြေးမူဝါဒတွေပဏာယမူဝါဒတွေဟာအစလွတ်တော်ပြင်ဆင်ပြီးသားဖြစ်ရမယ်ကြာဥပဒေပိုင်းရတယ်အဲ့ဒီကြတော့မှဟိုကျွန်တော်တို့ကအုတ်ဆိုရေးဘက်ကလည်းတခါလဲဝင်ပြီးတော့တခါလဲပြောင်းလာမှဖြစ်ရမှာပေါ့
ကျွန်တော်တခါတစ်ဆက်တည်းဥပဒေပိုင်းနဲ့ပတ်သက်လို့ခုနကကုထေချက်ပြောသွားတဲ့ထင်ပါလေအရင်တမန်ဥဒ္ဒစီလက်ထက်တုန်းကပါပြီးတော့ဥဒ္ဒစီမိုးကြီးကဏ္ဍကလုံနေတယ်ဥလီပြတိုင်းကဏ္ဍလုံနေတယ်လွတ်တော်ရဲ့ဖွံ့ဖြိုးမှုကတော့လေအားကောင်းလာတယ်ပေါ့နော
်
အခုဒီလက်ထက်မှာကျတော့ဗာပြောမယ်ဆိုရင်တော့ NLD အစိုးရ NLD ရဲ့လွတ်တော်လို့ဖြစ်နေတော့လွတ်တော်နဲ့အစိုးရနဲ့ဂျားထဲမှာအရင်တမန်ဥဒ္ဒစီလက်ထက်တုန်းကတော်လေးတော့ဟန်ချယ်လေးသူထိမ့်မိနိုင်ကြတယ်အခုလွတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိလဲဘယ်လိုမြင်ရလဲအရင်ကလိုအကောင်းမောင်းတယ်ရှိလာရဲ့လား
ရှိပါတယ်လွတ်တော်ရဲ့အခန်းကဏ္ဍတော့ဟိုကျွန်တော်တို့မြင်သလားကတော့လွတ်တော်ကလွတ်တော်လုံနေဗျဒါပေမဲ့လို့ဒီ institution ကဒီထက်ပိုပြီးအကောင်းသင့်တယ်ဒီထက်ပိုပြီးအကောင်းသင့်တယ်ပြည်ပြည်တောင်းလေးကိုသွားခဲ့တဲ့နိုင်ငံတွေရှိတယ်ဗျာအရှေ့ဥရောပပဲကြီးကြီးအလက်တစ်အမေရိကပဲကြီးအာဖရိကပဲကြီးကြီးကျွန်တော်တို့စီကအဲ့ရှေ့ကသွားခဲ့တဲ့သူတွေမှာဘယ်နိုင်ငံတွေကတော့ပြန်လန်ကြသွားလဲဘယ်နိုင်ငံတွေကအောင်မြင်သွားလဲဘယ်ဘူဝါဒတွေဦးစားပေးပြီးတော့ပြောင်းလဲသွားလဲ comparative ကျွန်တော်တို့ဟိုအဲ့ရှေ့ပြီးတော့ဈေးကကြည့်လို့လည်းရတယ်အဲ့လိုမျိုးပေါ့ကျွန်တော်တို့နိုင်ငံမှာတည်ကြားလိုအပ်နေတဲ့ဥပဒေတွေကိုဟိုငြင်းငြင်းထက်ထက်ပြဋ္ဌာန်းသွားမယ်ပဲဒီနေ့ဟာဒီကိုပယ်သွားမယ်ခင်မမီတော်တဲ့ဟာဒီချုပ်ချမယ်ဆိုတဲ့ဟာဒီကိုမူဝါဒတစ်ခုထားပြီးတော့စနစ်တစ်ခုပေါ့နော်ပလန်တစ်ခုထားပြီးတော့သွားနိုင်တော့မြန်သွားလိမ့်မယ်ထင်တယ်ခုလိုမျိုးသွားနေခြင်းတဲ့စာလို့ရှိရင်ပေါ့ပြည့်စည်ရမယ့်ဟာဒီဟိုကျွန်တော်တို့အစင်းသက်ရှိရမယ့်ဟာဒီကိုမြန်မြန်ဆက်ဆံလှုပ်သွားမယ်ဆိုလို့ရှိရင်ပုံမြန်လာလိမ့်မယ်ထင်တယ်
တချင်းတည်းမှာကျွန်တော်အဲ့တစ်ချက်မြင်ချင်တာလွတ်တော်ပိုင်းမှာလည်းကျွန်တော်တို့မေးမြန်းတော့လွတ်တော်ဘက်မှာတင်မယ်ဥပဒေပြူရီအစတင်မယ်ဆိုရင်သူတို့ရဲ့မူရင်းပါတီ NLD ပါတီရဲ့ခွင့်ပြုချက်ကိုယူရတဲ့အနေအထားမျိုးတော့ဖြစ်နေတယ
်။
တကယ်တမ်းပြောရင်မူရင်း NLD ပါတီကိုလည်းကလည်းဒေါ်စန်းစုကြည်ဩဇာအင်တန်ကြီးပါတယ
်။
ဒေါ်စန်းစုကြည်ရဲ့ဩဇာကအစိုးရရောလွတ်တော်ရောအရာရာအားလုံးကြီးမနေဘူးလားအဲ့ဒီအနေအထားအခုလက်ရှိအနေအထ
ားအဲကျွန်တော်တို့ဒါဖွဲ့စည်းပုံမှာပြဋ္ဌာန်းထားတဲ့ပုံစံပါ။ဖွဲ့စည်းပုံမှာကျွန်တော်တို့ကအစိုးရအဖွဲ့ကဒီလွတ်တော်နဲ့တာဝန်ခံရတယ်။နိုင်ငံခေါင်းဆောင်တွေကလည်းလွတ်တော်နဲ့တာဝန်ခံရတယ်။ဆိုတော့လွတ်တော်နဲ့အစိုးရအဖွဲ့နဲ့အုပ်ချုပ်ရေးဇန်နီယာနဲ့ဒီဥပဒေပြုရေးဇန်နီယာနဲ့ဟာဟိုပေါ့အဲနည်းနည်းချက်ကဘယ်လန့်ဆိုရှိနေပါလေ။ check up balance out ပါပဲဆိုလို့ရှိရင်တော့နည်းနည်းလေးခက်နေမယ်နည်းနည်းခက်နေမယ်ဟုတ
်ကဲ့ကျွန်တော်သူကနေပတ်သက်လို့ကြံမေးချင်ပါတယ်ဆိုတော့ခုနလက်ရှိတွားနေတဲ့ပြည်ပြောင်းလဲမှုပေါ့နော်နိုင်ငံရေးရပဲဖြစ်စီစီးပွားရေးရဖြစ်စီဘယ်ပိုင်းကအရန်အားနေလို့ထင်လဲဘယ်ပိုင်းကိုကုထိကျွန်းနေနဲ့အားရတယ်လို့ထင်လဲ
လက်ရှိတွားနေတဲ့အထက်မှာကျွန်တော်ကဒီနှစ်ပေါင်းများစွာအခြေအနေတစ်ခုလုံးကိုစုံလင်ကြည့်ရင်ကျွန်တော်တို့အခုမှစပြီးတာဝန်ယူကြတာဘူးဒီဘက်ဒီမိုကရေစီအင်အားစုတွေကစတင်ပြီးတာဝန်ယူတယ်တာဝန်ယူတဲ့အချိန်မှာအုပ်ချုပ်ရေးအတွက်ကြုံနေရစလေဟိုအာဏာခွဲဝေကျင့်သုံးရေးတွေအစခုမှစပြီးတော့ဟိုစတင်ကျင့်သုံးနေရတဲ့အချိန်မျိုးစတင်ကျင့်သုံးနေရတဲ့အချိန်ဆိုတော့အားနည်းချက်တွေရှိကောင်းလည်းရှိနေတယ်ဒါပေမဲ့လို့အားသာချက်အရာကတော့ဟိုကျွန်တော်တို့မှလူထောက်ခံမှုရှိထားတယ်ကအဲ့လူထောက်ခံမှုကိုဘုန်းကလို့ပေါ့ရှေ့မှာရှေ့မှာမလုပ်ဖြစ်ခဲ့တဲ့ဟာတွေကိုကျွန်တော်တို့ကဟိုတွန်းတွန်းတိုက်တိုက်တကယ်လုပ်ကြမယ်ဆိုလို့ရှိရင်တော့အားကောင်းတဲ့အစိုးရတရားဖြစ်လာနိုင်မယ်အဲ့တော့မျိုးမလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဒီပြုပြင်ကြောင်းလေးမှာပေါ့ပြီးခဲ့တဲ့ကာလတွေကဖြေလျှော့တဲ့အပိုင်းအခုမှကျွန်တော်တို့တကယ်စရမှာပေါ့တကယ်စတော့နိုင်ငံရေးပြုပြင်ကြောင်းလေးမှုစီးပွားရေးပြုပြင်ကြောင်းလေးမှုတရားတွေကို market economy ဆိုလို့ရှိရင်ရိုးရိုး market economy မဟုတ်ပါဘူး efficient market economy ဖြစ်ရမယ်စွန့်ရင်ပြေးသွားတဲ့ဒီကွက်စီဝိုင်းဖြစ်ရမှာပေါ့ကျွန်တော်ကစွမ်းရည်မရှိဘူးဆိုလို့ရှိရင်ဟိုကျွန်တော်ရှင်ပြိုင်နန်းလမ်းမရှိဘူးဆိုလို့ရှိရင်ကျွန်တော်ထုတ်ကုန်ဘာမှမရှိဘူးဆိုလို့ရှိရင်ကျွန်တော်ဒီကမ္ဘာစီဝိုင်းဈေးကွက်ထဲမှာကျဆင်းပါပဲပြီးတော့ globalization ပေါ့ဗျာဒီပညာတော်လှန်ရေးတွေဖြစ်သွားပြီသတင်းပြန်ကြားမှုတော်လှန်ရေးတွေဖြစ်သွားပြီသတင်းတော်လှန်ရေးတွေပေါ့ information တွေအစနေရာတိုင်းမှာရှိတယ်ဗျာတကယ်မှာwhere's the wisdom with flossing information ဆိုတဲ့အတိုင်းပဲဟိုကျွန်တော်တို့အဲ့အထက်ကမှဒီ information นี่အပေါ်မှာမှဟိုကျွန်တော်တို့ဉာဏ်ပညာနဲ့အုပ်ချုပ်တဲ့အုပ်ချုပ်ရေးစနစ်ကိုသွားသိတာပေါ့နော်ဟိုဆိုတော့တိုင်းပြည်မှာအခုအချိန်နေအားလုံးကတော့မပြည့်စုံသေးဘူးဗျာ
ကျွန်တော်နောက်ဆုံးလေးနဲ့ချုပ်မိခြင်းနဲ့ကိုထီကျွယ်ခုလက်ရှိအဲ့ဒီအစိုးရပုံမှာမျှော်လင့်ခဲ့တယ်ကုတိကျလို့လည်းထောက်ခံခဲ့တယ်ဝိုင်းရင်ခဲ့တယ်ပါတီပါပဲအဲ့တော့ဒီမျှော်လင့်ထားတဲ့လောက်ဒီတစ်နှစ်ကျော်တည်းမှာသူ့ရဲ့သွားတဲ့နှုံပုံမှာမျှော်လင့်ထားတဲ့လောက်အားရချင်တာမရှိပါဘူ
းမျှော်လင့်ထားတော့အားရချင်တာမရှိသေးဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးအကြောင်းအရာလေးတစ်ခုမြင်ချင်ပါလေ88မျိုးဆက်အခန်းကဏ္ဍပါဟုတ်ဆိုတော့ကုထီကျွယ်က88မျိုးဆက်ခေါင်းဆောင်တဦးပါအခုဆိုလို့ရှိရင်88မျိုးဆက်မှာရှိတဲ့တချို့အင်အားစုတွေကအခုပါတီတရားဖွဲ့ဖို့အတွက်ကြိုးစားနေကြပါပြီအဲ့တော့ပါတီတရားအနေနဲ့88ကပေါ်လာသင့်ပြီလားကုထီကျွယ်ကဘယ်လိုရမလဲ
အခုကျွန်တော်88မျိုးဆက်တွေပေါ့နော်ဒီမျိုးဆက်ကဒီမျိုးဆက်ထဲကနေပြီးတော့တကယ်ပါတီအဖြစ်ကျွန်တော်တို့ကတစ်ချိန်ကဟို Democratic Activist ပေါ့ Democratic Activist ကျင်းနေ Democratic Politician အဖြစ်ကိုအောင်မြင်ကူးပြောင်းသွားနိုင်တဲ့နိုင်ငံသမားတွေလိုအပ်ပါတယ်ပြီးတော့အားလုံးဒီမျိုးဆက်တွေစုပေါင်းဥဆောင်နိုင်မှာကောင်းတာပေါ့ဗျာဟိုနေရာတိုင်းမှာနေပဲအစည်းအဝေးမှာနေပဲဒီဆိုတာစီးပွားရေးနေပဲဖြစ်ဖြစ်အသိပညာအတတ်ပညာရှင်တွေပဲဖြစ်ဖြစ် journalist တွေပဲဖြစ်ဖြစ် and ဒီနိုင်ငံနေပဲမှာပဲဖြစ်ဖြစ်ပေါ့နော် civil society မှာပဲဖြစ်ဖြစ်တကယ်ကိုခေါင်းဆောင်တွေအပြိုင်ရင်ပေါ်လာတာမျိုးဆိုတော့ကျွန်တော်တို့လိုချင်တယ်နိုင်ငံရေးပါတီတခုထူထောင်ပဲမထူထောင်ဘူးဆိုတဲ့ဟာတော့အချင်းကြီးပေါ့မူတည်လိမ့်မထင်နဲ့နည်းနည်းလေးစောအောင်မထင်နဲ့ကျွန်တော်ပြောရတာ
ဟုတ်ကဲ့ကုထေးကျွယ်ရဲ့တူချင်းရဘလူစက်တူတော့ရှိလဲနိုင်ငံရေးသမားအတူအနေနဲ့ပေါ့ဆက်ရတော့ရှိလား
အဲကျွန်တော်ကတော့ဒီ transition မှာကျွန်တော်ကြားတဲ့နေရာနေကျွန်တော်ဝင်ပြီးတော့ကြားတဲ့နေရာဆိုတာဟိုကျွန်တော်တို့အားတာတဲ့နေရာတွေပေါ့အားတာတဲ့နေရာတွေကနေကျွန်တော်တို့ဝင်ပြီးတော့လှုပ်ဆောင်သွားမှာပါဒီတိုင်းပြည်ရဲ့ democracy ပြုပြင်ပြောင်းလဲရေးကိုအောင်မြင်စေခြင်းနဲ့နောက်ပြန်မလန်စေခြင်းဘူ
းဟုတ်ကဲ့ဟုတ်ကုထေးကျွယ်ကျေးဇူးအများကြီးတင်ပါတ
ယ်အဲ thank you ပါ
ဟုတ်ကဲ့
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကိုအကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါ့ပြင်မတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအစ်စနာကျော်အစီအစဉ်တင်ဆက်ထားပါရရှင်။
တဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းကတော့နောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောရည်ပေးမှာပါ။တော်ရရှင်တွေအတွက်မြန်မာသတင်းတွေတစ်ပုတ်နဲ့လည်းမြေတားဒေလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်။ဆိုပြီးရေးလာကြတဲ့တော်ရရှင်တွေရဲ့အစာတချို့ကိုဖော်ပြပေးကြပါမယ်။ဒီတော့ရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးတော့ရေးသွားတာပါကျွန်တော်တို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေဂျင့်ပျော်ရွှင်ကြပါစေဆိုပြီးတော့လာပြီးတော့ဆူတောင်းပေးသွားပါတယ် VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးတော့အမှတ်ချက်ရေးလာတဲ့တော့ရှင်နောက်တစ်ယောက်ကတော့တော့ရှင်မတ်ဦးဖြစ်ပါတယ်ဒီတော့ရှင်က VOA ကြောင့်အတိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါသတင်းသိရအောင်ရိုးရိုးနားထောင်တာပါ Internet web မှာနားထောင်နေနောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးတွေများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေးခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျွန်မကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေးအမှန်တွေရှိခဲ့ပါတယ်ဦးကျော်စံတာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ view သတင်းထောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေစရာ view သတင်းထောက်တွေရဲ့မိခွန်တိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတန်းလွင်ချွန်းဦးကျော်စန်းသားကိုကျော်သိန်းမအိမ်ချင်းနိုင်တို့သတင်းထောက်မင်းမျက်နှာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ view မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA စီစဉ်တွေကိုအမြဲတမ်းနားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတို့ကလည်းအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့တော်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးသင်ချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်နေနိုင်ဆိုတဲ့တော်ရရှင်ကသတင်းမှန်တွေဖတ်ရကြည့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်နောက်ထပ်သတင်းများကိုလည်းမျှော်လင့်ဆောင်စားနေပါတယ်လို့ရေးလာပါတယ်ကမာချီကတော့ VOA ဟာမြန်မာနိုင်ငံအတွက်လိုအပ်ပါတယ်ရှင်းတင်ရှိတတ်တဲ့သတင်းဌာနတစ်ခုဖြစ်ပါတယ် VOA အောင်မြင်ပါစေဆိုပြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီဘက်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များလာတွေ့ရပါရဲ့နော်ဒီထက်ကတော့ရှင်ခန့်ရောင်စဉ်ကတော့ဒီစီဇန်ကိုအရန်ကြိုက်ပါတယ်ဆိုပြီးဆိုလာတာပါမွေးဆိုတဲ့တော်ရရှင်ကလည်း American 3 ADM တင်ကန်းစာအသုံးနှုန်းတွေကိုနားဆင်ပြီးတော့ကျမတို့လိုအင်္ဂလိပ်စာမကျွမ်းကျင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အစီအစဉ်ဖြစ်ပါတယ်။ကျေးဇူးလည်းတင်ပါတယ် VOA 102 100သားတွေကျမ်းမာပါစေလို့လည်းဆုတောင်းပါတယ်တဲ့။ကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတဲ့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရရင်မဲ့ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုးဆိုပါတယ်လို့ရေးလာပါတယ်ရှင်။ ပြည်ကိုရင်းလာကြတဲ့စာရီးတွေမှာမြန်မာနိုင်ငံကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်မြင်တွေကိုထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိတာမှာတော်ရရှင်စိုးမို့အောင်ကတော့ပြည်သူတယောက်အနေနဲ့ဒေါက်တာဆန်းစုကြည်ကိုအားကိုးပါတယ်ဆိုပြီးအခုလိုမျိုးသူ့ရဲ့အမြင်ကိုရေးလာပါတယ
်ပြည်သူတယောက်အနေနဲ့ဒေါက်တာဆန်းစုကြည်ကိုအားကိုးပါတယ်တဦးတယောက်တည်းအတွက်မဟုတ်ပါဘူးတနိုင်ငံလုံးမှာရှိတဲ့ပြည်သူတွေအတွက်ပါဘာဖြစ်လို့လဲဆိုတော့လူကြီးတွေနဲ့ပတ်သက်ရပတ်သက်ကြောင်းရှိတဲ့လူတွေကနေရာတစ်ခုမဟုတ်တစ်ခုရကြတယ်လှုပ်ပိုင်ခွင့်တွေရပါတယ်ပြည်သူလူထုမှာတော့ကို့အတွက်ကိုကြောတနေရစာလေးရဖို့မနှဲစူးစမ်းနေရပါတယ်ဒါတောင်ကြီးလန့်စားစားဖြစ်နေရပါတယ်ဘာပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ကိုထောက်ခံပါရဗျာ
ဒါကတော့ရရှင်စိုးမို့အောင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါရဲ့ရှင်ရန်ကုန်မြို့ကကျူးကျော်ရက်ွက်တွေရှင်းလင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းတင်ပြတာပေါ်မှာတော့ရရှင်နေမှတ်ချက်တွေရေးလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့တော့ရရှင်နေကိုပချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါရဲ့ရှင် The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးတော့ဖွဲ့ထားတဲ့ဂီတာအဖွဲ့နဲ့တေးသန့်ရှင် Roses အားဖြည့်ပြီးတော့တည်ဆိုထားတဲ့Roses ဆိုတဲ့တခြင်းပဲဖြစ်ပါတယ်ဒီတခြင်းက2015လေးကထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စီးရင်အကနဲ့ Electronic တခြင်းစီးရင်မှာနံပါတ်1ရတဲ့တခြင်းပဲဖြစ်ပါတယ်ဒေါ်ရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင် Take it slow but it's not typical He already knows that my love is fire His heart was a stone ဆိုတော့ roses တို့အဖြစ်ပြောတည်ဆိုထားတဲ့ roses ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့မြန်မာရေးရာကိစ္စရက်တွေပေါ်မှာတော်ရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာတွေကိုဖော်ပြပေးစင်ပါတယ်။ဒီလောကပဲရန်ကုန်နေပြည်တော်လမ်းဘေးလှဲကူးမြို့နယ်တွေကကျူးကျော်နေအိမ်တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကတွားရောက်ပြီးတော့ဖျက်ဖြေခဲ့တာပါ။အနည်းကဆိုရင်လည်းမင်္ဂလာတုံမြို့နယ်တွေကကျူးကျော်တွေကိုအာဏာပိုင်တွေဆက်ရန်ရာတွေတုံးပြီးတော့ဖယ်ရှားဖြစ်ခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကရန်ကုန်ကကျူးပြဿနာကိုဖြေရှင်းမယ်လို့ပြောထားတာလည်းရှိပါတယ်။ဒီကျူးကျော်အိမ်တွေဖျက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့အစာတွေကတချို့ကိုဖော်ပြပေးကြပါတယ်။ Joseph Smith ဆိုတဲ့တော်ရရှင်က
ကျူးကျော်ဒဲရီမှာနေတဲ့သူတွေကိုအယံတလားမိတယ်။အမှန်ဆိုလို့ရှိရင်အရှိတော်အရှာမှာအမိမြမာပြည်လောက်မြေရောက်သဘောဝတရားစရပေါ်ကျော်ဝမှုနဲ့စိုက်ပျိုးဖို့မြေစီမြေလွာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူး။မြေလို့မြေရန်ကြီးအများကြီးရှိပါတယ်။မြမာပြည်မှာဘသူတေငတိမိုင်ပြီးရောဆိုတဲ့လူတွေကြောင့်ပါ။ဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်းနှုံးကဘာမှမရှိတဲ့ဒီချုံနယ်တွေထူထပ်နေတဲ့နေရာတစ်ခုပါ။အဲ့လိုမျိုးနေရာမျိုးတွေကမှအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေ။ကျူးကျော်တဲမှာနေတဲ့သူတွေကအမိမြမာပြည်ကနိုင်ငံသားစစ်စစ်တွေပါ။အခုလယ်မြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြန်မာပြည်မှာရှိနေတဲ့ကျူးကျော်အိမ်အောင်စုတွေကိုတအိမ်အောင်မြေတကွက်နှုံပေးနေတော့မှခမရုပ်ရဲ့ဘိုးစင်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။ တရင်ကိုနောက်ကိုဘာမှမပါပါဘူးဗျာ
သူတို့ရှင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကတက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီမံကိုအေးအေးယူတင်နေတဲ့မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုဟါကိုအိမ်ဆောင်နေခိုင်းတက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထို့တော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါတကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီတော့ရှင်ကြေးလာပါတယ်တက်ဦးဆိုတဲ့တော့ရှင်ကလည
်းအစရေကကိုမြင်မှမဟုတ်တာနေခွင့်ရတာလေးနဲ့ပြင်ကျေးဇူးတင်တဲ့ပါတယ်အချိန်ပြန်လို့ပိုင်ရှင်ကပြန်တောင်းရင်အသာတကြီးလေးပြန်ပေးလိုက်ပါဒါလောကတဘာဝပါပဲအစတည်းကကိုယ့်ပစ္စည်းမှမဟုတ်တာကျူးကျော်တွေ90ရာခိုင်နှုန်းဟာလှုပ်ရှားတွေကြီးပါပဲသူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲသားတွေလည်းအများကြီးရှိပါတယ်ကျူးကျော်တွေအတွက်ချပေးခဲ့တဲ့ရက်ကွက်တွေကိုသွားကြည့်သူတို့ရတဲ့မြေကွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေပိုင်ရှင်ခွင့်ပြုချက်မရှိဘဲသူတို့ဘာပစ္စည်းကိုယူလာခိုးတာပါပဲစင်ရဲနဲ့ခိုးမယ်ဆိုမြမပြီးမှလူကောင်းဘယ်ရှိတော့မှာလဲဗျာ
သူမရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရင်းဖွင့်လာကြတာမှာတော့သောရရှင်ပြည်သူ့ကျန်းမာရေးဌာနကဦးတန့်စင်ဖြိုးမောင်ကတော့သူကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးပြီးတော့ရင်းဖွင့်လာပါရဲ့ရှင်
။ကျွန်တော်ကကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကပြည်သူ့ကျန်းမာရေးကြီးချက်နှစ်တယောက်ပါတတိပြောရင်ကျန်းမာရေးမှုအဆင့်၄ပေါ့ခင်ဗျ။ကြီးလက်ကျန်းမာရေးဌာနမှာတာဝန်ယူရသူတွေဖြစ်ပြီးတော့တာဖားဆီယာမကျန်းမာရေးမှုတွေနဲ့တွဲပြီးတော့လှုပ်လှုပ်ရပါလိမ့်။တာဖားဆီယာမတွေအတွက်ယူနီဖောင်းသတ်မှတ်ထားပေမဲ့ကျမရီမှုနဲ့ကြီးကြပ်ဒီမှာယူနီဖောင်းမရှိပါဘူးဒီလိုယူနီဖောင်းမရှိတဲ့အတွက်ကျွန်တော်တို့အတွက်အခက်အခဲတွေတွေ့ရပါတယ်ထူးသဖြင့်တခြားဌာနတွေနဲ့ပူးပေါင်းလုပ်ဆောင်ရမှာအဆင်မပြေတာတွေဖြစ်နေရပါတယ်ဒီလိုယူနီဖောင်းမရှိခဲ့တာကလည်းအရင်ဆိုးရဆက်ဆက်ကလေးကပါပဲပြောင်းလဲချိန်တန်ပါပြီလို့ပြောနေတဲ့ဒီနေ့ခေတ်မှာတော့ကျွန်တော်တို့ပြည်သူ့ကျမရီကြီးကြပ်နှစ်တွေရဲ့ယူနီဖောင်းလဲပြောင်းလဲတင်ပြီလို့မြင်ပါတယ်ခင်ဗျာ
သူတို့ဝန်ထမ်းတွေတူညီဝတ်ဆောင်ယူနီဖောင်းမရှိတဲ့အတွက်ကြောင့်မလို့တော်တော်လေးကိုအခက်အခဲတွေ့ရပါတယ်ဆိုရဒီတော်ရရှင်ပြည်သူ့ကျန်းမာရေးကြီးချက်ဦးတန်းစင်ဖြိုးမောင်စာရေးပြော video ကတစင်ရင်ဖွင့်လာတာပါတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြမတိချစ်တော်ရရှင်တွေအတွက်လည်းမြမတစင်လေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ video ရဲ့မြမပိုင်းရဲ့ရုပ်မြင်သံကြား radio နဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြော view ကမြစ်တာတွေလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျမတို့ view ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ view မြန်မာပိုင်းရဲ့လိပ်စာကတော့ view American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရေးတက်တာအမှတ်855ကရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးဆောင်များအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။ခုဆက်ပြီးတော့တော်ရရှင်ကိုမြမတချင်းလေးတစ်ပုဒ်မြစ်တာတီလက်ဆောင်ဖြစ်တဲ့ဖြောပြေးပေးကြပါရစေ။ဝနတီဆိုထားတဲ့အချစ်ဆိုတဲ့တချင်းလေးကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်လေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။ My youth and I say to you ໃຝ່ wait and make you mine ယောဒမင်းလေးချစ်မယ်လား Miss you on your day make layer with your mess galon we to get me stay out only when the land of the so I bought make lay and if you see the tone I know I turn my in the size again goodbye me so tip on the man အချစ်ရောပူခခရ
ဝနာတိဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင
်။
ပြမပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့ဦးစီသူအောင်မြတ်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဆိုးရနဲ့တမလို့ဆက်ဆံရေးဘာတွေဆက်ဖြစ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နီယာကူညီတင်ဆက်ထားပါတယ်ရှင
်ဘူးရပိုင်လူတွေစိတ်ဝင်စားဆုံးသတင်းကတော့တမလို့ကာကွယ်ရေးဦးစီချုပ်အဆင့်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့မှတ်ချက်စကားအဲ့လိုပြောဆိုမှုအပေါ်တမတော်ရဲ့ပြင်းထန်တဲ့တုံ့ပြန်မှုဒီတုံ့ပြန်ခြင်းနဲ့ပတ်သက်ပြီးအစိုးရအဖွဲ့ရဲ့သဘောထားနဲ့အရေးယူကြံတွယ်ဆောင်ရွက်ပုံစတဲ့ကိစ္စပဲဖြစ်ပါတယ်2015ရွေးကောက်ပွဲအပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးနောက်ရွေးကောက်ခံအစိုးရနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတီးကြားရည်တည်ခွင့်ရနေတဲ့တမတော်ကြားပုတ်တိုက်မှုလို့ပြောနိုင်တဲ့ပြဿနာတွေရှိခဲ့ပါတယ်ဒါပေမဲ့လူသိထင်ရှားဖြစ်တဲ့အခုပြဿနာကတော့အကြီးအမားဆုံးလို့ယူဆနိုင်ပါတယ်ဘယ်လိုပြဿနာမျိုးလဲရှိလျှောက်အစိုးရနဲ့တမတော်ဆက်ဆံရေးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာသောတာရှင်နေနဲ့အတူတူကျွန်တော်တို့လေ့လာကြည့်ကြရအောင်ပ
ါအခုပြဿနာကဇူလိုင်လ9ရက်နေ့ကရန်ကုန်စီရိုနာဟိုတယ်မှာ USAID နဲ့နိုင်ငံရေးအကျဉ်းသားများစောင့်ရှောက်ရေးအဖွဲ့တွေပူးပေါင်းပြုလုပ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေကိုအလုတ်အကင်ဖန်တီးပေးရင်းနဲ့အလုတ်ယုံဆွေးနွေးပွဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောခဲ့တဲ့မိန့်ခွန်းကနေအစပြုပါတယ်သူကအရက်သားအုပ်ချုပ်ရေးစနစ်တက်လာပြီမဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိပါဘူးကာကွယ်ရေးဦးစီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောအရဆိုရင်ညွှန်ကြားရေးမှူးချုပ် level ပဲဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဆက်ဆံနေရတဲ့ဥစ္စာကနိုင်ငံအကြီးအကဲ level တစ်ခုတည်းကိုထက်ဆက်ဆံနေရတာဟာဒီမိုကရေစီမဟုတ်ပါဘူးလို့ပြောခဲ့ပါတယ်ဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောဆိုချက်မီဒီယာတွေနဲ့လူမှုကွန်ရက်စာမျက်နှာတွေမှာပြန့်သွားပြီးတဲ့နောက်ဇူလိုင်လ17ရက်နေ့မှာအစိုးရအနေနဲ့လိုအပ်သလိုစီစစ်အရေးယူပေးပါဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ပါတယ်။အဲ့ဒီနောက်ဇူလိုင်လ12ရက်နေ့မှာပိုးပြီးရှည်လျားတဲ့သတင်းထုတ်ပြန်ချက်ထပ်ပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောဆိုခဲ့တာတွေကိုခြေပှထားတဲ့အပြင်တက်မတော်နှင့်တက်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေဖြင့်ယခုကဲ့သို့လက်လွတ်စပယ်နှင့်ထိတ်တိုက်ရင်ဆိုင်မှုပုံစံဖြင့်ပြောကြားချက်သည်နိုင်ငံတော်အစိုးရ၏အမျိုးသားယဉ်ကျေးစရေးဦးတည်ချက်ကိုထိခိုက်စေသည့်အပြင်နိုင်ငံတော်အစိုးရနှင့်တက်မတော်အကြားတိုင်းသောပြည်သူလူထုနှင့်တက်မတော်အကြားဆက်ဆံရေးပုံမှန်ကောင်းမွန်စေရန်စဉ်ဆက်မပြတ်တိစောက်သွားရမည်ဖြစ်သောရေရှည်ဆက်ဆံရေးလုပ်ငန်းစဉ်များအတွက်လည်းအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ရပါသည်ထို့ကြောင့်တက်မတော်အနေဖြင့်အပြုသဘောဖြင့်ရေရှည်ဆက်ဆံရန်မသင့်လျော်သောကြောင့်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဖြစ်သူဦးဖြိုးမင်းသိန်းအားလိုအပ်သလိုစီစစ်အရေးယူပေးနိုင်ရန်နိုင်ငံတော်အစိုးရထံတင်ပြခဲ့ရခြင်းဖြစ်ကြောင်းဆိုပြီးဖော်ပြထားပါသည
်အခုလိုတက်မတော်ဘက်ကတင်းမာတဲ့သဘောထားထုတ်ပြန်ရထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတော်တာဝန်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအစိုးရရဲ့ဆောင်ရွက်ထားချက်တွေကိုဇူလိုင်17ရက်နေ့မှာရှင်းလင်းပြောဆိုခဲ့ပါတယ်။သူကအစိုးရအဖွဲ့ကနေကကကြီးကိုပြန်ကြားစာပို့လိုက်ပြီးဖြစ်တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ရည်တည်ချက်သဘောထားမဟုတ်ကြောင်းဒီပြောကြားမှုကြောင့်နိုင်ငံတော်အစိုးရနဲ့တမတော်ကြားအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်အနေနဲ့ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်။အစိုးရကဘာညွှန်ကြားခဲ့တယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမပြုပါဘူး။လက်ရှိမြန်မာနိုင်ငံရဲ့ခြေနေကိုလက်တွေ့ကျကျပြန်ကြည့်ရင်ရွေးကောက်ခံအစိုးရနဲ့တက်မတော်ပူးတွဲအုပ်ချုပ်နေတဲ့ပုံကိုတွေ့မြင်နိုင်ပါတယ်။ဒီနည်းပြောရရင်ရွေးကောက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နှစ်ယောက်ပေါင်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့သဘောပါ။ပရိုတိုကောအရနံပါတ်1ခေါင်းဆောင်နဲ့နံပါတ်8ခေါင်းဆောင်တွေဖြစ်ကြပေမဲ့တကယ်လက်တွေ့မှာတော့သူတို့နှစ်ယောက်ကတိုင်းပြည်မှာခေါင်းဆောင်မှုနေရာယူထားတာငြင်းလို့မရပါဘူး။ဒါကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုအကြောင်းပြုပြီးပေါ်ပေါက်လာတဲ့အခြေအနေပါ။
Edilu letri chini down, dandi ma, ninja yabu. Siwai pumyo to tapu. Nanganaka, a taiwai ma, piani, winsan la naibu. Democracy federal, titausu, tisau naibu. Sasa ayaya, aloha. Yugokan, NLD, suyane, tamaro. Balau simpi, balau nale mushi, balau bubong sawye naimle sure apo, adika, miti nibare. Akuleshi, upyo minte, piatanama. Soyaha, edimugu, kaiswe, pishi nide lu, nale yulu yavare. အခြားတစ်ဖက်မှာတော့တက်မရော်ခေါင်းဆောင်တွေရဲ့အပိုင်းမှာဥပြုံးမြင့်သိန်းပြောတဲ့စကလုံးအတိတ်ပဲဟာဒီမိုကရေစီဖွံ့ဖြိုးပြီးနိုင်ငံတွေမှာတက်မရော်ဆိုတာအရသာအစိုးရလက်အောက်မှာရှိတယ်။အဲ့လိုအခြေအနေမှာကာကွယ်ရေးဦးစီးချုပ်ဆိုတာဒီလိုအစ်မဲရှိတယ်။လက်ရှိမြန်မာနိုင်ငံမှာကတော့ဒီမိုကရေစီအပြည့်အဝမရသေးတော့အခုလိုဖြစ်နေတယ်ဆိုတဲ့သဘောပြောဆိုခဲ့တာပါ။ဒီပြောဆိုမှုတွေနဲ့ပတ တင်းစာ magazine radio ရုပ်မြင်သံကြား media မျိုးစုံကိုလည်းပိုင်ဆိုင်ထားလို့ဖြစ်ပါတယ် ဒါဒီမကဥဖြိုးမင်းသိန်းရဲ့ပြောဆိုချက်ကိုလုံးဝလက်မခံနိုင်ကြောင်းကိုလည်းထုတ်ပြန်လို့ရပါသေးတယ် ဒါပေမဲ့ အခုတက်မတော်ရဲ့ထုတ်ပြန်ချက်ကတော့ ဥဖြိုးမင်းသိန်းကိုရေရှည်ဆက်ဆံရန်မသင့်လျော်သူလို့သတ်မှတ်ပြီး အစိုးရကနေစီစစ်အရေးကြီးပေးဖို့ဆိုတဲ့အထိတောင်းဆိုတာကတော့ပြင်းထန်လွန်းနေပါတယ်ပြောမဆိုမှာစကားတစ်ခွန်းကြောင့်ရွေးကောက်ခံအစိုးရရဲ့ဝင်ကြီးချုပ်ကိုဖြုတ်ပေးပါဆိုတဲ့အဓိပ္ပာယ်တက်ရောက်နေပါတယ်ပြဿနာအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဝင်ကြီးချုပ်ဥဖြိုးမင်းသိန်းနဲ့ပတ်သက်ပြီးတက်မတော်ဘက်ကသူဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အမတ်တယောက်ဒီမိုကရေစီနည်းရရွေးကော
ပြုတ်ချဖို့ကြိုးစားနိုင်ပါတယ်အခုလိုပြည်သူလူထုကရွေးကောက်ထားတဲ့အစိုးရကိုဖိအားပေးတာမျိုးလုံးဝမလုံးတဲ့ပြန်ဆန်းစစ်သင့်ပါတယ်အလားတူအန်အေဒီအစိုးရဖွဲ့ဝင်တွေပါတီကောင်းဆောင်တွေဘက်ကလည်းတိုင်းပြည်ငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးအတွက်တမ်းမတော်နဲ့အတူလက်တွဲအကောင်အထည်ဖော်ရမယ်တမ်းမတော်ကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်စည်းရုံးရမယ်ဆိုတဲ့မူဝါဒကိုအလေ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။
ရောရှင်ဖျံရုံတိုင်းဝန်ကြီးချုပ်ရဲ့တက်မရော်ကာဝေးဦးစီးချုပ်အခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာတက်မရော်ကနေပြီးတော့ကြေညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။အန်အဒီအစိုးရနဲ့တက်မရော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီအန်အဒီအစိုးရအလေးထားဆောင်ရွက်နေတဲ့တက်မရော်နဲ့အမျိုးသားရ ဒီနေ့ကျွန်တော်တို့ရဲ့စီစဉ်နှွှန်းထုတ်တဲ့အချိန်မှာခေါ်ယူပြီးပါမယ်။ဓမ္မမဟုတ်မိမိတို့မိများလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ဗီအိုရဲ့ဖုန်းနံပါတ်က
အင်္ဂါနေ့ညဒါရက်လိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားစံပြသတင်းများအစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံမြောက်ပိုင်းကအလို့ယုံတစ်ခုမှာလူရိုရဲ့စိတ်ဖိစီးမှုကိုလျှော့ပါးစေဖို့ပစ္စည်းတွေချိုးဖောက်ဖောက်ခွဲတဲ့ညီကိုတုံးနေပါရစေ။ဩစတြေးလျနိုင်ငံမှာအိမ်ပြောင်းတဲ့အခါပစ္စည်းအကြီးကြီးတွေကိုမိထားသုံးပြီးမပ ပြင်သစ်နိုင်ငံမြောက်ပိုင်းကအလုံယုံတစ်ခုမှာတော့လူတွေရဲ့စိတ်ဖြစ်စည်းမှုကိုလျှော့ပါစေဖို့ပစ္စည်းတွေချိုးဖြက်ဖောက်ခွဲတဲ့နေကိုတုံးနေပါတယ်။ပုဂံတွေခွဲတာရေခဲတက်တာကိုထုရိုက်တာပန်းအိုးတွေဖောက်ပြီးခွဲပစ်တာတွေလုပ်ဖို့အားပေးပါတယ်။အခုလိုအကြံဉာဏ်ကိုဂျပန်နဲ့အမေရိကန်နိုင်ငံတွေမှာကျင့်သုံးနေတာတော်တော်လေးကြာနေပြီဖြစ်ပါတယ်။အခုပြင်သစ်အလုံယုံနေရာကတော့ပစ္စည်းရွ င်ဖြစ်တဲ့ Jennifer Legwin ကပြောပါရယ်ပါဝင်ခဲ့သူတွေကလည်းအစပိုင်းမှာတော့အခုလိုလှုပ်ဖို့ငုံမရေဖြစ်ကြပေမဲ့လည်းတစ်ခုနှစ်ခုလောက်လှုပ်ပြီးတဲ့အချိန်မှာလွတ်လပ်ပေါ်ပါသွားပြီးထပ်ခါထပ်ခါလှုပ်ခြင်းလည်းလို့ပြောပါရယ်ရှင်
ကျွန်တော်ဝေနိုင်ငံအနောက်တောင်ပိုင်းမှာဖြက်စီခံလိုက်ရတယ်ဘလူးလိန်တန်းလို့ခေါ်တဲ့အမျိုးသားလိန်တစားပုံစံကြောက်တုံးကြီးကိုပြန်လည်ပြုကျင်နေပါပြီဘသူမှမသိရတဲ့သူတွေကဒီကြောက်တုံးကိုဖြက်စီသွားခဲ့ပြီတဲ့နောက်မှာအဲ့ဒီတဲ့ရင်ဟာနိုင်ငံတကာမှာထိတ်တန်းသတင်းတစ်ပုဒ်ဖြစ်သွားခဲ့ပါတယ်အဲ့ဒီကြောက်တုံးကြီးထိုးထွက်နေတဲ့ကြောက်နေရန်ဘေးတစ်ဝိုက်မှာညံတွေတက်ဆင်ထ ီးထားတဲ့ဒဏ်ရာတွေနဲ့အတူပြုတ်ကျနေတာကိုတွေ့ခဲ့ရတာပါအများပြည်သူပါဝင်ထည့်ဝင်နိုင်တဲ့ရန်ပုံငွေတရက်ချက်ချင်းထူထောင်ပြီးအလှခံခဲ့တာမှာနော်ဝေးခရိုနာ2သိန်းကျော်နဲ့ညီမျှတဲ့အမေရိကန်ဒေါ်လာ28,000 ရရှိခဲ့ပြီးပြန်လည်ပြင်ဆင်နိုင်ခဲ့တာဖြစ်ပါတယ်ကြောက်သားတွေရဲ့ဖွဲ့စည်းပုံတိတ်မကောင်းပေမဲ့လည်းပြန်လည်ပြင်ဆင်မှုတွေမှာတန်ချောင်းတွေကော်ရီတက်တူတွေကိုအသုံးပြုခဲ့ပြီးအရင်နေရာမှာတေချာပြန်ကပ်ဖို့ကတော့တပတ်လောက်အချိန်ယူရမှာဖြစ်ပါတယ်အခုလိုဖြည့်ဆည်းမှုအတွက်တန်တရားရှိသူတို့ကိုနော်ဝေးရဲတွေကမေးမြန်းခဲ့ပါတယ်ခင်ဗျာ
အော်စတြေးလျနိုင်ငံမှာအိမ်ပြောင်းတဲ့အခါပစ္စည်းအကြီးကြီးတွေကိုမိထားသုံးပြီးမပြောင်းဘူးရထားရဲကနိုးစော်ထားပါတယ်ရေခဲတစ်တာနဲ့ဆိုဖာအကြီးကြီးတွေကိုမိထားတွဲနေရမှာအတင်အချအရွှေ့ပြောင်းလုပ်နေတဲ့လုံခြုံရေးကင်မရာဗီဒီယိုတွေကိုထုတ်ပြန်လိုက်ပြီးအိမ်ပြောင်းနေတာလားရထားကိုဒုက္ခမပေးပါနဲ့လို့မိထားရဲ့အကြီးကြီးကသတင်းစကားပါလိုက်ပါတယ်ပထမဗီဒီယိုက Brisbane ပူရာထဲမှာလူတယောက်ဟာရေခဲတစ်တာတစ်လုံးကိုတယ်လာပြီးတော့ရထားထဲကိုတော့ဝင်ဆန့်အောင်တင်လိုက်နိုင်ပါတယ်ဒါပေမဲ့ပြန်ထွက်လာတဲ့အချိန်မှာတော့ရထားရဲကတားဆီးလိုက်ပြီးဒဏ်ရိုက်ခဲ့တာကိုပြထားတာပါဒုတိယဗီဒီယိုထဲကလူ3ယောက်လောက်ထိုင်လို့ရတဲ့ဆိုဖာအကြီးကြီးကိုရထားဖလက်ဖောင်းပေါ်မှာမနိုင်မနှင်းနဲ့ရွှေ့နေတဲ့ပုံဖြစ်ပါတယ်နောက်တော့လူတစ်ယောက်ကဈေးဝယ်တဲ့လှဲလေးတစ်ခုတွန်းလာပြီးကူညီခဲ့တာကိုပြထားပါတယ်အခုလိုရည်စရာဟာတာဗီဒီယိုလေးထုတ်ပြန်ပြီးတော့အရွယ်အစားအလွန်ကြီးတဲ့ပစ္စည်းကိုရထားနဲ့တယ်လို့မရပါဘူးဆိုတာကိုသတိပေးချက်ထုတ်ပြန်တာပါတကယ်လို့ရဲကတွေ့ခဲ့ရင်တော့အမေရိကန်ဒေါ်လာ100နီးပါးလောက်ဒဏ်ရိုက်နိုင်ပါတယ်။အခုလိုရထားနဲ့တည်ပြီးတော့ကို့ဟာသာကိုဒဏ်ရာဖြစ်မဲ့အရေးနဲ့တခြားလူတွေကိုဒုက္ခပေးမဲ့အရေးကိုရှောင်ရှားနိုင်ဖို့ပစ္စည်းတည်ယူပို့ဆောင်ရေးဝန်ဆောင်မှုတွေကိုသုံးပါလို့လည်းတိုက်တွန်းထားပါတယ်ရှင်။ UN မြန်မာပိုင်းတင်းငွေနဲ့ညမှာထုတ်လွှင့်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါ။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့အစီအစဉ်ကိုတော့ line 2 meter 30 40 49 နဲ့50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုမှတ်သိညီထိုက်ကြညာပေးပါမယ်ရှင
်တခြားကပြီးစီးသွားတဲ့ Wimbledon Tennis Champion အမျိုးသားဘိုးလူပွဲမှာတော့ Roger Federer ကပိုဆွဲခဲ့ပါတယ် Roger Federer အတွက်တော့အခုအနိုင်ရမှုကဆိုရင် Wimbledon Tennis Champion ပွဲစဉ်မှာ၈ချိန်မြောက် Champion ဖြစ်ဖို့ဆွဲရလဲဖြစ်ပါတယ်။ Roger Federer ကပြိုင်ဖက် Croatia ကစားသမား Marin Cilic ကို 6-3 6-1 6-4 နဲ့၃ဘွဲ့ပြန်အနိုင်ရခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ထံလိမ့်မှုပေးပို့တဲ့တောင်းပန်စာကိုလက်ခံရရှိကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကဒီကနေ့သတင်းထုတ်ပါတယ်။ဇူလိုင်လ23ရက်ရက်စွဲနဲ့ဝန်ကြီးချုပ်ဦးဖြိုမင်းသိန်းရဲ့တောင်းပန်စာကအမြန်ချောပိုလမ်းကြောင်းနဲ့ပေးပို့ခဲ့တာလို့လည်းသတင်းထုတ်ပြန်ချက်မှာပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွှန်ကြားရေးမှူးချုပ် level ဖြစ်တယ်လို့ပြောဆိုခဲ့မှုနဲ့ပတ်သက်ပြီးတော့တောင်းပန်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုကြိုးစားမှုကိုဆန့်ကျင်တွန်းလှန်ရင်းတည်ဆုံးခဲ့သူ250ရုပ်အတွဲအမတ်တရအထိမ်းအမှတ်ကြောက်တိုင်ကိုတူရကီသမ္မတရစ်စက်ထီရဲ့အာရူဂန်ကဖွင့်လှစ်ပေးခဲ့ပါတယ်။သမ္မတအာရူဝန်ရဲ့ခန်းနလှတဲ့သမ္မတနန်းတော်နဲ့မျက်နှာချင်းဆိုင်မှာတိဆောက်ထားတဲ့အထိမ်းအမှတ်ကြောက်တိုင်ထိပ်မှာတော့တူရကီနိုင်ငံရဲ့အမတ်တင်ကြတာဖြစ်တဲ့ကျင်းနဲ့လာချမ်းပုံကိုတိဆောက်ထားပါတယ်။သမ္မတနန်းတော်ဘလီဝတ်ကျောင်းမှာဒီကနေ့တနင်္ဂနွေနေ့မနက်အာယုံတဲ့စူတောင်းပွဲအပြီးမှာကျင်းပတဲ့အထင်းမှာကြောက်တိုင်ဖွင့်ပွဲကိုတော့ထောက်နဲ့ချီတဲ့လူထုတက်ရောက်ခဲ့ကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တရင်ထိုက်ကြညာပေးခဲ့တာပါ။ဒီညစီစဉ်ထုတ်လုပ်ရမှုကမတ်စုမုံဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonian ဖြစ်ပါတယ်။ကျမရှားဖောင်းပါဒီညစီစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.